ဲ့ဟရိယယုတ်ဟရိယဝိတုယုတ်လို့ပြောလိုက်ပြီအဲ့ဒီတော့အခုကျမတို့သွားတာ454နှစ်ပြီးတော့တက်လာပြီအဲ့ဒီတက်ကဟရိယယုတ်အဲ့ဒီဟရိယယုတ်နဲ့ပတ်သက်ရင်98 2002 2005 94 98 2005ဟရိယဆိုတာဘိဓမာတို့ကတော့နှလုံးသွေးအကြည်ယုတ်လို့သုံးတယ်။အခုဒီကမှကြတော့အဘိဓမ္မာတွေကလည်းတိထားတယ်။နှလုံးသားအတွင်းမှာပုံညက်စိတ်ကံပမာဏရှိတဲ့တွင်းငယ်ဒီလောက်ပဲတိတယ်။အခုဒီမှာတော့အတိုင်းတာပါပြီ။တလဆွန်းခွဲမြလောက်သောတွေးကိုမှီ၍ဖြစ်တဲ့သဘော။လွယ်လွယ်ပြောရင်နှလုံးသွေးအကြည်ယုတ်။နှလုံးသွေးအကြည်ယုတ်။တနည်းအားဖြင့်နဲ့မနှောချက်ဆိုတဲ့စိတ်ကဘယ်နှပါ။သုံးပါ။မနှောချက်သုံးပါသည်ဘာနဲ့ပါသင်္ဆာရဝိဇန်တင်နဲ့တံပရေဆိုင်နောက်တစ်ခါမနောဝိညာဏဓာတ်လို့ပြောရင်ဘယ်နှပါ86ပါ86ပါတဲ့ကဘာကိုဖယ်ရမလဲအရူပဝိဘက်လေးကိုဖယ်လိုက်ရမှာ82ပါဟုတ်လားဟုတ်ပြီနော်82ပါဟုတ်လားဒွေရ30ဟုတ်ပြီနော်မနောဓာတ်က3ဆိုတာ73 73ကိုနှုတ်လိုက်ရင်86 86ထဲကအရူပဝိဘက်လေးကိုဖယ်လိုက်82အဲ့တော့82ကမနောဓာတ်3ရဲ့ပေါင်းလိုက်ရင်85ပါသောစိတ်ကမှဟေရယဝတ္ထုမှီမှာမဟုတ်ဘူးလားအဲ့ဒီလိုစာအုပ်ကျွမ်းရတယ်ဒါကြောင့်မနောဓာတ်ဆိုရင်ဘယ်လောက်လဲ3မနောဝိညာဏဓာတ်ဆိုရင်ဘယ်လောက်ရေးမလဲ82ပဲရေးရမယ်86လို့ရေးလိုက်မှားပြီဘာကြောင့်လဲမှီတဲ့အကြောင်းပြောမယ်ဆိုတော့အရူပဝိဘက်လေးကမမှီဘူးလေစာအုပ်တည်အောင်ပြောတာနားလည်ပြီနော်ဒါဆိုရင်နှစ်ပါးတို့ရဲ့မှီရာဖြစ်၍တဲ့ဘာကြောင့်အဲ့လိုသုံးတာလဲပင်စဝိညာဏဓာတ်ရဲ့မှီရာကပင်စဝတ္ထုလေကျန်တာတွေရဲ့မှီရာပါလေဟရိယဝေဒါကြောင့်မနောဓာတ်နဲ့မနောဝိညာဏဓာတ်နှစ်ပါးတို့ရဲ့မှီရာဖြစ်၍တဲ့ဆိုတော့ဟေရယဝတ္ထုကိုမှီတဲ့စိတ်ပေါင်းပြီး85ဟုတ်လားအဲ့ဒီတည်းမှာအမဲမီက33ရန်ခါမီက42ဆိုတော့အမဲလေး33နဲ့ရန်ခါ42ပြန်ပေါင်းလဲ85ပဲမဟုတ်ဘူးလားအဲ့ဒီ85ကိုခွဲလိုက်တော့မနောဓာတ်က3ဆိုရင်မနောဝိညာဏဓာတ်က82လို့သိစေချင်လို့ပြောတာပါနားလည်ပြီနော်ကဲမှီရဖြစ်တယ်မီယာလည်းဖြစ်တယ်ဝတ္ထုလည်းမီတဲ့အတွေ့အကြုံနဲ့ဘာလို့သုံးလဲဟရိယဝတ္ထုဒါကြောင့်ဟရိယဝတ္ထုသည်ဘာတို့ရဲ့လက္ခဏာရှိလဲဓာတ်နှစ်ခုတို့ဤမီယာအဖြစ်လေးလက္ခဏာရှိဘာဓာတ်နှစ်ခုမနောဓာတ်နဲ့မနောဝိညာဏဓာတ်